ပဋိပက္ခတွေဖြစ်ပွားနေတဲ့ရခိုင်ပြည်နယ်မောင်တော်ခရိုင်ထဲကအနေမြင့်တည်ငြိမ်နေတဲ့နေရာတွေမှာစာတင်ကျောင်းတွေကိုပြန်လည်ဖွင့်လှစ်နေပြီဖြစ်ပေမဲ့ကျောင်းပြန်တက်ကြသူတွေထဲမှာဘင်္ဂလီမွတ်စလင်ကျောင်းသားတွေမရှိသလောက်နေပါသွားပါတယ်။အရင်ကမွတ်စလင်တွေအများစုတက်ခဲ့တဲ့အစိုးရကျောင်းတွေမှာအပါအဝင်ကျောင်းပေါင်း400ကျော်ရှိခဲ့ပေမဲ့အခုတော့ရခိုင်တိုင်းရင်းသားအများစုရှိတဲ့ဘက်မှာပဲကျောင်းတွေကိုပြန်ဖွင့်နိုင်ပါတယ်။အကျောင်းစုံကိုတော့ထိုင်းချေဆိုင် VOA မြန်မာပိုင်းသတင်းတောက်မအေးအေးမာကသတင်းပို့ထားပါတယ်ရှင်။
ဩဂုတ်လ25ရက်နေ့ကစလို့အာဆာရိုဟင်ဂျာအကြမ်းဖက်ဖွဲ့ကလူညွန့်ရေးစခန်းတွေကိုဝင်ရောက်တိုက်ခတ်ခဲ့ပြီးတဲ့နောက်မောင်းတော့ခရိုင်တဲကကျောင်းတွေကိုပိတ်ထားခဲ့ရပါတယ်။အခုအခါမှာတော့ကျောင်းအတော်များများကိုပြန်ဖွင့်နေပေမဲ့မွတ်စလင်ကျောင်းသားတွေတက်တဲ့ကျောင်းတွေကိုတော့ပြန်မဖွင့်နိုင်တော့ပါဘူး။လူညွန့်ရေးတပ်ဖွဲ့တွေရဲ့နယ်မြေရှင်းလင်းမှုတွေကြောင့်အဲ့ဒီဒေသဘက်မှာနေကြတဲ့မွတ်စလင်တွေတိမ့်နေချီပြီးဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးခဲ့ရတယ်လို့သူတို့နေအိမ်တွေလည်းမီးရှို့ဖျက်ဆီးခံခဲ့ရပါတယ်။အဲ့ဒါကြောင့်သူတို့အများစုတက်တဲ့ကျောင်းတွေတော့ပြန်မဖွင့်နိုင်တော့ပါဘူး။အဲ့ဒီဒေသမှာအရင်ကကျောင်းပေါင်း400ကျော်ဖွင့်ထားခဲ့ပေမဲ့အခုအခါမှာတော့ဒေသခံရခိုင်တိုင်းရင်းသားတွေဘက်မှာပဲရှိတဲ့ကျောင်းတွေပြန်ဖွင့်ထားရတယ်ဆိုပြီးရခိုင်ပြည်နယ်အစိုးရအတွင်းမှဦးတက်မောင်စီကပြောပါတယ်
။ဒီနေရာကြီးကကျောင်းဖွင့်ရတဲ့နေရာတော်တော်များတော့ပြန်ဖွင့်ပြီးပါပြီ။ကောင်းပါလေကောင်းလို့ပဲဖွင့်နိုင်တာပေါ့။ဒေသခံရှိတဲ့နေရာတော်တော်များများလည်းရွာမှမရှိဘူးလား။သူတို့ကတော့သူတို့ကရောက်ကုန်ပြီဆိုတော့လေခုနပြောလို့ဒီဘက်မှာပဲဖွင့်ဆောင်ရပါတယ်။
UNHCR ကုလသမဂ္ဂဒုက္ခသည်များမဟာမင်းကြီးရုံးရဲ့အစီရင်ခံစာအရဘင်္ဂလားဒေ့ရှ်ဘက်ကိုရောက်နေကြတဲ့ရိုဟင်ဂျာဒုက္ခသည်9သိန်းကျော်ရှိနေပါတယ်။မြန်မာနိုင်ငံဘက်မှာတော့လုံခြုံရေးပြန်လည်တည်ငြိမ်လာပြီဖြစ်လို့အစိုးရကပြည်ထောင်စုစီမံကိန်းနဲ့ဖွံ့ဖြိုးရေးနဲ့ပြန်လည်ထူထောင်ရေးတွေကိုစတင်လုပ်ဆောင်နေပြီလို့ဆိုပါတယ်
။ဒီလိုလမ်းကြောင်းလျှောက်မှလည်းအကုန်လုံးဒါလုံခြုံမှုရှိပါလေ။ဒါတို့ကမောင်းတော့ဒေသပြန်လည်ထူထောင်ရေးလုပ်ငန်းမှာဒါ Union Enterprise အဲဒီပြည်ထောင်စုစီမံကိန်းပေါ့ဒီပြည်ထောင်စုစီမံကိန်းနဲ့ဒါအခုဒါနောက်ဆုံးဒါအကောင့်တွေဖော်နေတာဖြစ်တဲ့အတွက်ဒီပြည်မှာရှိတဲ့ဒီနေ့တိုင်းဒေသကြီးတွေနောက်ပြည်ထောင်စုရဲ့ information တွေအဲဒီအရအားလုံးအနေပြီးတော့ဒီနေ့ဒီနေ့ကိုလာပြီးတော့ပြည်ပတောင်းဝင်ခွဲဝေယူပြီးတော့ဆောင်ရွက်နေတာဖြစ်ပါတော့ဒီနေ့တိုင်းဒေသကြီးတွေကလည်းအကုန်လုံးကဒီခန်းကြီးကလာပြီးတော့ဒီချေးရွာတွေကပြည်내ဒီဆောင်ရွက်လုပ်ငန်းတွေကအတိုင်းနဲ့ပြည်내လိုက်ခွဲပြီးတော့တာဝန်ယူနေပါတယ်ဒီနေ့ဆိုလို့ရှိရင်ရန်ကုန်တိုင်းဒေသကြီးကချေးရွာပြန်ပြီးဆက်လာနေမှာ89လုံးပေါ့ဒါကဒီနေ့ပြန်ချ
ရခိုင်ပြည်နယ်အတွင်းမှာတော့အစိုးရကလုံခြုံမှုတွေရှိနေပြီလို့ဆိုပေမဲ့နေရမပြောင်းနိုင်ကြသေးတာတွေရှိတယ်လို့မွတ်စလင်ဒုက္ခသည်တချို့ကတော့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ခွာဖို့လုပ်နေကြဆဲဖြစ်ပါတယ်။ဒီသတင်းပတ်ထဲမှာပဲခမန်းကြီးရိုဟင်ဂျာဒုက္ခသည်တထောင်ခွဲလောက်ဘင်္ဂလားဒေ့ရှ်နိုင်ငံကိုထပ်မံရောက်ရှိလာတဲ့အကြောင်း UNHCR ကသတင်းထုတ်ပြန်ထားပါတယ်ရှင်။